မင်္ဂလာပါရှင် RFA ကိုရေးတဲ့စာပေးတဲ့စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတွက်မှာတော့မကွေးတိုင်းရန်ကုန်ပဲခူးမွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့ RFA ပရိသတ်တွေပေးပို့လာတဲ့စာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မဝေယံမိုးမြင့်နဲ့မဆန်နေထွန်းတို့ကတင်ပြသွားမှာဖြစ်ပါတယ်ရှင
်ပထမဆုံးအနေနဲ့ Radio Facebook အကောင့်ကနေပေးပို့လာတဲ့စာကိုဖတ်ပြပေးပါမယ်မင်္ဂလာပါ RFA မပြောမဖြစ်တဲ့အကြောင်းအရာမျိုးပြောရတာပါရန်ကုန်တိုင်းလွတ်တော်မှာအတည်ပြုခဲ့တဲ့စီပင်ကဝန်ထမ်းတွေအတွက်ငွေကျပ်တန်ပေါင်း2000အကုန်ခံပြီးကားအစီ80ဝယ်မယ်ဆိုတဲ့ကိစ္စကိုလွတ်တော်ကဘလို့စဉ်းစားပြီးအတည်ပြုခဲ့တယ်လဲဆိုတာကိုပြည်သူတယောက်အနေနဲ့စဉ်းစားလို့မရပါဘူးဗျာအခုလို့ကျွန်တော်တို့ပြည်သူလူထုစစ်ဘေးရေဘေးတွေကြောင့်ဒုက္ခတွေရောက်နေတာကိုမသိတယ်လို့နေကြတယ်ဒီဒုက္ခတွေစခန်းတွေမှာထောက်ပံ့ရေးတွေအများကြီးလိုအပ်နေပါတယ်စားဝတ်နေရေးအဆင်မပြေတာတွေကျန်းမာရေးအတွက်ဆေးဝါးမလုံလောက်ဖြစ်နေတာတွေအများကြီးပါဒါတွေကိုကြတော့မျက်ပွယ်ပြုထားတယ်။ဒီငွေပမာဏဟာပြည်သူတွေအတွက်အသုံးပြုမယ်ဆိုရင်အများကြီးအကျိုးရှိပါတယ်။ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာကလေးတွေဟာပညာရေးအတွက်လိုအပ်ချက်တွေအများကြီးရှိပါတယ်။ဒီငွေတွေကိုစာတင်ကြောင်းလေးစောက်လိုက်မယ်ဆိုရင်တော့ယာနဲ့ချီပြီးစောက်လို့ရပါတယ်။ငွေကိုရေလိုသုံးနေကြတယ်။သုံးချင်သုံးပါဗျာ။ဒါပေမဲ့ပြည်သူလူထုကိုလည်းပြန်ပြီးကြည့်တင်တာပေါ့။ပြည်သူလူထုကရွေးချယ်ပြီးပေးခဲ့တဲ့တာဝန်ဟာကိုယ်ပိုင်ကားနဲ့စိန်ခံဖို့မဟုတ်ဘူးဆိုတာကိုသိစေချင်လို့ RFA ကနေပြောပြရတာပါကျေးဇူးတင်ပါတယ် RFA ဝိုင်းတော်သားတွေများအားလုံးကျန်းမာကြပါစေကြားဆိုပြီးပြပို့လာတာပါရှင
်အခုစာကတော့ RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြီးပြောပြလာတာဖြစ်ပါတယ်သူကတော့မကွေးတိုင်းအောင်လံမြို့နဂုံးကျေးရွာအုပ်စုကမီးကော်မတီဝင်တယောက်ပါတဲ့သူတို့ရွာကို2015ခုနှစ်တုန်းကလျှက်စစ်မီးတွေ့တန်းဖို့စီမံချက်ရထားပါတယ်အခုဆိုရင်3နှစ်တောင်ရှိနေပါပြီအခုထိမလုပ်ပေးသေးပါဘူးရွာမှာမီးတိုင်စိုက်ထားပြီးတော့ transformer ထားဖို့လည်းနေရာတွေရထားပြီးပေမဲ့မီးမတွေ့သေးပါဘူးကျွန်တော်တို့ကျေးရွာအုပ်စုအပါအဝင်ကျေးရွာအုပ်စု3ခုပဲမီးမရသေးတာပါပြည်သူတွေလည်းအရန်ကိုစိတ်ပြက်နေပါပြီဒါကိုနိုင်ငံတော်အစိုးရအတိုင်းအမြံပုံကုန်နဲ့လျှက်စစ်ဝန်ကြီးတို့သိစေခြင်းလို့ RFA ပေးစာခန္ဓာကနေပြောပြပေးပါဆိုပြီးဆက်သွယ်လာတာဖြစ်ပါတယ်ရှင်
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်ဒီစားကမွန်ပြည်နယ်ကြံမျိုးမြို့နယ်မှာနေတဲ့ဦးအောင်နေဦးက RFA ပေးစာကဏ္ဍကိုဆက်သွယ်ပြောကြားလာတာပါကျမ်းမျိုးမျိုးနယ်မှာဥပမြေပုံစံ39ရှိပြီးသားသူ့ရဲ့မြေရှိပါတယ်။အဲ့ဒီနေရာကိုဘေးချံကဖျက်ဆီးလို့ရက်ကျေးအုပ်ချုပ်ရေးမှုကိုတိုင်နေ။သူ့မျိုးမို့လို့မလုပ်ပေးဘူးတဲ့။ဒါနဲ့မြို့နယ်ထွေးအုံယုံကိုတိုင်နေ။ထွေးအုပ်ကလည်းမြေစင်းကိုလွှဲတယ်။မြေစင်းကလည်းဒါမတိုင်ပေးဘူး။ဒါနဲ့ရဲစခန်းကိုလည်းတိုင်နေ။ရဲစခန်းကလည်းလုံမပေးဘူးတဲ့။နောက်ဆုံးတိုင်စရာမရှိတော့လွှတ်တော်ကိုစလဲကိုတိုင်နေတဲ့။မလုပ်ပေးပြန်ပါဘူးတဲ့။ပြည်နယ်လွှတ်တော်ကိုစတင်တော့လွှတ်တော်ကနေပြည်နယ်ဝင်ကြီးချုပ်စီကိုစပို့တယ်။ဝင်ကြီးချုပ်ရုံကဒါကိုစစ်ဆေးဖို့နှိုးစော်စာနှစ်ကြိမ်ခရိုင်ကိုပို့ပေးပြီလို့ပြောတယ်။ဒါနဲ့ခရိုင်ကိုသွားမေးတော့မြို့နယ်ကိုပို့ပေးပြီလို့ပြောတယ်။မြို့နယ်ထွေးအုံယုံကိုသွားမေးတော့အဲ့ဒီစာကမရသေးဘူးတဲ့။နောက်တစ်ခါသွားမေးတော့၈လပိုင်း၆ရက်ခန့်ကစာရတယ်လို့ပြောတယ်။ဒါပေမဲ့အခုချိန်ထိဘာမှမလုပ်ပေးသေးဘူးဗျာ။ဒါကို RFA ပေးစာကဏ္ဍကနေတွင်ပေးပါဆိုပြီးဆက်သွယ်လာတာပါရှင်
။နောက်ထပ်ပေးစာတစ်စောင်ကလည်း RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာပါ။ဒါကတော့ပဲခူးတိုင်းဒေသကြီးရေရာရှင်မြို့နယ်ကျဲရိုင်းပြင်ကြီးရွာအုပ်စုရွာသစ်ကြီးရွာကအောင်မင်္ဂလာဖုန်ကြီးချောင်းចောင်းနိုင်ကိစ္စအငင်းပွားနေတာကိုဆရာတော်ဦးနန္နာစာရကပြောပြထားတာပါ။အဲ့ဒီဖုန်ကြီးချောင်းနိုင်ကိစ္စရွေးချယ်နေရတဲ့ပတ်သက်ပြီးပြီးခဲ့တဲ့စက်တင်ဘာလ9ရက်ကရွာသားတွေအချင်းချင်းအငင်းပွားပြီးပြိပခါတွေဖြစ်ပွားခဲ့ကြပါတယ်။အငင်းပွားတာတွေဖြစ်နေလို့တော့ခတ်ထားတဲ့ចောင်းကိုတစ်ဖက်ကဝင်ပြီးတော့တွေဖျက်တကားတွေဖျက်နေလို့ဝင်တားကြတဲ့သူတွေကိုရိုက်နှက်နေကြတယ်လို့ပါတယ်။အဲ့ဒီနေရာမှာမြို့နယ်ရဲစခန်းမှုအပါအဝင်ရဲတွေလည်းရှိနေပါတယ်။အဲ့ဒါကိုမတားပဲဗီဒီယိုမှတ်တမ်းတွေပဲယူနေပါတယ်တဲ့။ပြဿနာလဲပြီးရောဝင်တားပြီးရိုက်ခံရတဲ့သူတွေကိုရိုက်တဲ့သူတွေကသာသနာညှိနှိုင်းစေမှု၊အော်ဟစ်ကျိန်းမောင်းဆဲဆိုမှုတွေနဲ့အမှုဖွင့်ထားလို့အာမခံမရပဲရွာသားအယောက်20လောက်အချုပ်ကျနေပါတယ်တဲ့။မတရားတာတွေဖြစ်နေတာတွေကြောင့်နိုင်ငံတော်သိစေချင်လို့ RFA ပေးစာကဏ္ဍကိုဆက်သွယ်ပြောကြားလာတာပါရှင်။
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်။ RFA ပေးစာကဏ္ဍကိုဆက်သွယ်ပြောကြားလာတဲ့နောက်ထပ်တနေရာကတော့ရခိုင်ပြည်နယ်စစ်တွေမြို့ဓာတ်ပိုင်ဒုက္ခတဲစခန်းကပါ။ဓာတ်ပိုင်ဈေးမှာအမဲလိုင်စင်းနဲ့ဈေးကောက်တန်းစင်ကိုကျေးလက်စီပင်သားရကကျပ်သိန်း2800နဲ့ဈေးခေါ်ပါတယ်။ဒါပေမဲ့အဖွဲတစ်ခုကလိုင်စင်သိန်း2000ကျော်နဲ့ရယူခဲ့ပါတယ်တဲ့ လိုင်စင်ဆေးကိုအဲ့ဒီလောက်ထိပေးထားရတော့အမဲသားတပိတ်တာကို12,000နဲ့ရောင်းပါတယ်။ဒါပေမဲ့တကယ်ချိန်ကြီးတော့80သားပဲရှိပါတယ်။ဈေးကောက်တော့လဲဓာပိုင်ဈေးတဲ့တင်တော့မကပဲကြေးရွာကတခြားဈေးတွေမှာပါဈေးကောက်ကောက်ပါတယ်။ဒါကြောင့်ပြည်နယ်ဝင်ကြီးချုပ်စီပင်ဝင်ကြီးပြည်နယ်ရဲမှုကြီးတို့ကိုသိအောင်ပြောပြပါဆိုပြီးဆက်သွယ်လာတာပါရှင်။ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်ဒီမှာလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ RFA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။